ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ဖလူဒေသတဝိုက်နယ်ဥက္ကဋ္ဌစခန်းတိုက်ပွဲအတွေ့စစ်ကူလာတဲ့စစ်ကောင်စီတပ်တပ်မ44တိုင်ရင်တရနှစ်ကစစ်ကောင်စီတပ်သား5ယောက်ကကရင်အမျိုးသားအစည်းအရုံး KNU ဘက်ကိုပြောင်းရွှေ့ခေါ်လုံလာပါတယ်။အားလုံးကလူငယ်တွေဖြစ်ပြီးအသက်မပြည့်သေးတဲ့ကလေးတူပါဝင်တယ်လို့ကရင်လက်နက်ကိုင်အဖွဲ့ KNU ဘက်ကပြောဆိုပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားတာပါခင်ဗျာ။
စစ်ကောင်စီတပ်တွေနဲ့ KNU ကရင်လက်နက်ကိုင်တပ်အပါအဝင်ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ဖလူဒေသတဝိုက်နဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွက်စစ်ကူလာတဲ့စစ်ကောင်စီတပ်မ44တပ်ရင်းတရနှစ်ကစစ်ကောင်စီတပ်သား5ယောက်ဟာဇူလိုင်လ9ရက်နေ့ကအကြမ်းမဖက်အာဏာပိုင်စီဗီယံလုပ်ပြီး KNU ထံကိုခိုးလုံလာခဲ့တာပါဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တဦးပါဝင်အားလုံးကလူငယ်တွေဖြစ်ကြောင်းခရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ
်။တိုက်ပွဲတော့ဟိုတိုက်ပွဲဖြစ်တယ်ဆိုတာထက်ပေါ့နော်အဲ့မှာတိုက်ပွဲတော့တောက်ချက်ဖြစ်နေတာပဲတမ်းနဲ့အဲ့ဒါလူအဆက်တော်လုံးပြီးတော့ပြေးလာကြတာပဲလို့နားလည်ရ။ငါဦးကျွန်တော်ကြည့်လိုက်တော့လူငယ်တွေကြီးများတယ်။တော့တကယ်တော့တရားဆက်ဖြစ်နေနေတယ်ဆက်ဖြစ်နေတော့မကြည့်ဘူး။
စီဒီအန်လုံလာတဲ့တပ်သားတွေနဲ့အတူလက်နက်တွေပပဆိုတာကိုတော့ KNU ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။စီဒီအန်လုံလာကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကတော့တပ်သားဇော်ထက်အောင်တပ်သားအောင်ကျော်ထူးတပ်သားအောင်ငင်းချန်တပ်သားအောင်အောင်နဲ့တပ်သားရဲမြင့်မြတ်တို့ဖြစ်ကြပြီးသူတို့ဟာရခိုင်ပြည်နယ်မကွေးတိုင်းကရင်ပြည်နယ်တွေမှာတာဝန်ထမ်းဆောင်ခဲ့ကြတာဖြစ်ပါတယ်။သူတို့ဟာမကြသေးခင်ကတိုက်ပွဲပြင်းထန်နေတဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွက်စစ်ကူဖြစ်ရောက်ရှိလာကြသူတွေလည်းဖြစ်ပါတယ်။စည်ရနာသိမ့်ပြီးတဲ့နောက်မှာစစ်တပ်ကနေလက်နက်ကင်တိုင်းရင်းသားအဖွဲ့တွေဘက်ကိုဗက်ပြောင်းခုံလုံလာကြသူတွေရှိနေပြီးရာထူးအမြင့်ဆုံးဘုံမူးကြီးအဆင့်ထိရှိပါတယ်။အခု KNU ဘက်ခုံလုံလာသူတွေအနေနဲ့ KNU နဲ့ပူးပေါင်းပြီးပြန်လည်တိုက်ပွဲဝင်ဖို့အစီအစဉ်ရှိမရှိဆိုတာကတော့မသိရသေးကြောင်းဒါဟာသူတို့ရဲ့ဆန္ဒအတိုင်းသာဆုံးဖြတ်ရမှာဖြစ်ပြီးလက်ရှိမှာတော့သူတို့ကို KNU ကကောင်းကောင်းမွန်မွန်ဆက်ဆံပြီးလုံခြုံတဲ့နေရာမှာထားထားတယ်လို့လည်းဖရူစောတော်နီကပြောပါတယ်။
ဘာလာတော့ဦးစားလေသူတို့သဘောထားပုံမှာလည်းမူတည်တာလည်းပါတာပေါ့ကျွန်တော်တို့ပဲကြတော့အဲ့ဒါခေါင်းအုပ်ကိုပြမအောင်ဆုံးနေတာအပေါ့ဥစားပေါ့နော်။နောက်အဲ့ဒါနောက်ပစ်မှာပေါ့နော်သူတို့ဘယ်လိုလုပ်ချင်လဲသူတို့အတူပဲအကျိုးပြန်လို့ဆိုတာလား။အဲ့ဒါတွေကဟိုဘယ်လိုပြောမလဲဒါဟိုတစ်ချိန်ချင်းပြန်ပြီးတော့မေးရအောင်မလဲသူတို့သဘောထား
။စစ်ကောင်စီတပ်သားတွေဟာဇူလိုင်လ9ရက်နေ့ညကဒဏ်ရာရတဲ့စစ်သားတွေကိုပို့ဆောင်ပြီးတဲ့နောက်ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့ဆက်သွယ်ကအာနာပီဆန်ပြီးစီဒီအန်လုံလာတာဖြစ်တဲ့အတွက်ကြိုးစားတယ်ဆိုပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းပြောပါတယ်အခုဆိုရင်စစ်တပ်အာနာသိမ်းပြီးကလေးကအကြမ်းမဖက်အာနာပီဆန်စီဒီအန်လုံတဲ့ရဲနဲ့စစ်သားထောင်ထဲချီရှိနေပြီးအများအပြားဟာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်ရှင်